ပြည်ပကားရီအတွင်းလိမ်မိုင်းဆိုင်ရာကြမ်းဖက်မှုတားဆီးကာကွယ်ဖြစ်ရှင်းတဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့ဂရုပြုထားတာတွေကိုအခိုင်အမာဆောင်ရွက်ဖို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Pramila Patton ဟာမြန်မာနိုင်ငံကိုဖေဖော်ဝါရီလ5ရက်နေ့ကနေ6ရက်နေ့ထိတွားရောက်ခဲ့ပြီးတော့ရန်ကုန်နဲ့နေပြည်တော်မြို့တွေကို၄ရက်ကြာတွားရောက်ခဲ့တာဖြစ်ပါတယ် Miss Patton ဟာဒီခီးစဉ်တွေမှာမြန်မာအစိုးရထိပ်တန်းတာဝန်ရှိသူတချို့နဲ့တွေ့ဆုံခဲ့လို့အရက်ဖတ်အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအပါအဝင်တခြားနိုင်ငံကအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့လည်းဖေဖော်ဝါရီ17ရက်နေ့ထုတ်ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူမတော်ဒါဟာမြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်တွားရောက်တဲ့ခီးစဉ်ဖြစ်ပြီးတော့မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုဟာအပြုသဘောဆောင်ပြီးအစိုးရဘက်ကလှုပ်ဆောင်နေရတဲ့ပတ်သက်ပြီးတော့အားတက်မိတယ်လို့လည်းပြောပါတယ်။ဒါပြင်အမျိုးသမီးတွေအပေါ်ကြမ်းဖက်မှုကာကွယ်ရေးဆိုင်ရာဥပဒေကြမ်းကိုလည်းနိုင်ငံတကာစံချိန်စံညွှန်းအနေနဲ့အညီအမြန်ဆုံးအတည်ပြုပေးဖို့ကိုသူမကတိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားပဋိပက္ခတွေအတွင်းလိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေတားဆီးကာကွယ်ရေးတုံ့ပြန်ရေးဆိုင်ရာပူးတွဲကြေညာချက်အရဒီကြမ်းဖက်မှုတွေကိုတိကျတဲ့အချိန်ကာလသတ်မှတ်ပြီးတိုက်ဖြတ်ဖို့ကတိကဝတ်တွေကိုလိုက်နာဆောင်ရွက်ဖို့မြန်မာစစ်တပ်အတွင်းမှာလိမ်မိုင်းဆိုင်ရာကြမ်းဖက်မှုကိုတားမြစ်ပိတ်ပင်တဲ့အမိန့်တွေထုတ်ပြန်ဖို့တိုင်ကြားချက်တွေကိုအချိန်မီစုံစမ်းပြီးကျူးလွန်သူတွေကိုအရေးယူဖို့တွေလည်းပါဝင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။